ဒီနေ့တက္ကရာ2008ခုနှစ်နိုဝင်ဘာလ29ရက်နေ့အမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်စူဇာမြို့တောင်တရာရာမဗြဟ္မဝိဟာရအကြောင်း၌ရှင်းပြပြလို့အပ်သောမဂ္ဂဝိပဿနာတရားစကားပွဲမှာယနေ့အလုပ်ပင်တရားများဆက်လက်ပြီးတော့ပြောကြားပေးမှာဖြစ်ပါတယ်ဒီတော့နာဂတရားနဲ့ညာကခန္ဓာစပ်ပြီးတော့ကြာကြာထိုင်နိုင်မဲ့ဣရိယာပုဂ္ဂိုလ်ပြုပြင်ပြီးတော့ကယုတ်စိုက်တတိလေးကပ်ပြီးတော့နာကြရမှာဖြစ်ပါတယ်တရားရှုမှတ်တဲ့အခါမှာတရိယာသမာရိယာလေးတွေကောင်းလာလို့ဉာဏ်အားလေးတွေတက်လာပြီဆိုရင်ရုပ်ကိုလည်းမြင်နိုင်ပါတယ်နာမ်ကိုလည်းမြင်နိုင်ပါတယ်ဒါကြောင့်ယုံနာကိုဘလို့မြင်တယ်လဲလို့မေးရင်တော့သိတယ်လို့ပဲပြောပါမယ်မျက်စိနဲ့မြင်တဲ့အမြင်မျိုးတော့မဟုတ်ဘူးသိလိုက်တဲ့သဘောမျိုးပဲပါနေတိလိုက်လဲစိတ်နဲ့တိလိုက်တာအဲ့ဒီစိတ်ကိုဉာဏ်လို့ခေါ်တယ်ဉာဏ်စိတ်နဲ့တိလိုက်တာတဘာဝတရားကလေးတွေကိုစိတ်နဲ့တိလိုက်တဲ့သဘောလေးပဲဟောဒီသဘောလေးကဒီလိုလေးပါလားဒီသဘောလေးကဒီလိုလေးပါလားအဲ့လိုဒီလိုတိလိုက်တာခေါ်တာဉာဏ်လေလို့ဒီလိုခေါ်တာဒီကညာကလေးနဲ့ပြီးလိုက်တဲ့အချိန်ညာစိတ်ကလေးနဲ့ပြီးလိုက်တဲ့အချိန်မှာမိမိအတိတ်ကလေးမှာရှင်းရှင်းလင်းလင်းနဲ့ကြက်ပြသားသားလေးပြီးလိုက်တာကိုပိုင်းခြားပြီးတော့ပြီးတယ်လို့ဒီလိုခေါ်တယ်နောက်တစ်ခါပေါ်ကတတော်လိုထင်နေတဲ့အထင်ဆွဲနေတဲ့အဆွဲအဲ့ဒီထင်တွေအဲ့ဒီအဆွဲတွေကိုထုတ်ဖောက်ပြီးတော့ဖြတ်သန်းပြီးတော့ကျော်လွှားပြီးတော့ပေါ်ကတတော်မဟုတ်တဲ့ယောဓမနန္ဓမကိုပေါ်ကတတော်အမြင်မထက်ပေါ်ကတတော်အမြင်ကင်းစင်ပြီးတော့သက်သက်ကလေးသိလိုက်တဲ့အသေးကလေးကိုတော့ဒါထိုးထွင်းပြီးတော့သိတယ်လို့ဒီလိုခေါ်တယ်ထိုးထိုးထွင်းထွင်းသိတယ်ဆိုတာဟာတာမသိတာမဟုတ်ဘူးသိနေကြအသေးမျိုးသိတာမဟုတ်ဘူးသိနေကြအသေးမျိုးကိုကြော်လွန်ပြီးတော့သိနေကြအသေးကလေးကိုထိုးပေါက်ပြီးတော့သိလိုက်တဲ့အသေးမျိုးကိုထိုးထိုးထွင်းထွင်းသိတယ်လို့ဒီလိုခေါ်တယ်အဲ့ဒါကြောင့်ထိုးထိုးထွင်းထွင်းသိဖို့ပိုင်ပိုင်ခြားခြားသိဖို့ဆိုတာဟာဉာဏ်အားလေးတွေကောင်းနေဖို့လိုတယ်။ဉာဏ်အားကောင်းခြင်းကိုဘလဝလို့ဒီလိုခေါ်တယ်။ဉာဏ်အားနည်းခြင်းကိုတရုဏလို့ခေါ်တယ်။တရုဏဝိပဿနာရဲ့ဘလဝဝိပဿနာရဲ့နှစ်မျိုးရှိတယ်။ဉာဏ်အားနည်းရင်တရုဏဝိပဿနာဖြစ်မယ်။ဉာဏ်အားကောင်းရင်ဘလဝဝိပဿနာဖြစ်မယ်။ဘလဘုက္ကမြို့တွေညာအားကောင်းတတ်တယ်လဲလို့မေးရင်ဝိပဿနာမရှိခင်မှာသိတဲ့တရားတွေအပြည့်နှမျိုးယုံနာကိုသိတဲ့အပြည့်ရဲ့ကြောင်းကျုပ်ဆက်တမှုကိုသိတဲ့အပြည့်ရဲ့နာမတပြောပါဆိုရင်နာမရူပပရိစေတညာရဲ့ပိစ္ဆပရိခညာရဲ့အဲ့ဒီအပြည့်နှမျိုးပြည့်ပြည့်စုံစုံပိုင်ပိုင်နိုင်နိုင်သိချမ်းမယ်ဆိုရင်ဒါတို့ဝိပဿနာရှုတဲ့အခါမှာအာကောင်းတဲ့ဝိပဿနာဖြစ်တယ်။အာကောင်းတဲ့ဝိပဿနာဆိုတာဘာပြောတာလဲမေးတော့အထက်ထက်ဉာဏ်ကိုတလန်းနိုင်တဲ့အာကောင်းတဲ့သဘောမျိုးလေးဖြစ်တာကိုဆိုလိုပါတယ်။အထက်ထက်ဉာဏ်ကိုတလန်းတယ်ဆိုတော့အောက်ဉာဏ်နဲ့အထက်ဉာဏ်နှစ်မျိုးရှိတဲ့အထက်မှာအောက်ဉာဏ်ကနေပြီးတော့အထက်ဉာဏ်ရောက်အောင်တကယ်ပြီးတက်သွားတယ်ဆိုတဲ့စကားဟာဘာပြောတာလဲ။အောင်ညာဆိုတာလည်းညာပဲ၊အထညာဆိုတာလည်းညာပဲ။အောင်ညာကလည်းမိမိတဏ္ဍာမှာဖြစ်တာပဲ၊အထညာကလည်းမိမိတဏ္ဍာမှာဖြစ်တာပဲ။မိမိတဏ္ဍာမှာဖြစ်နေတဲ့ဉာဏ်စိတ်ကလေးတည်ပြီးအောင်ညာလည်းဟုတ်တယ်၊အထညာလည်းဟုတ်တယ်။ ကျွန်တော်ဆိုရင်အောင်ညာတဲ့ညာဘလို့ခွဲခြားမလဲလို့မေးရင်မိမိတဏ္ဍာမှာအတိလေးဖြစ်တယ်အဲ့ဒီအတိထဲမှာပိုင်းခြားသိတဲ့တိလေးကိုညာလို့ခေါ်တယ်အဲ့ဒီညာလေးနဲ့ကြည့်လိုက်တယ်မြင်တယ်တွေ့တယ်သိတယ်အဲ့ဒီတိလေးတွေတစ်ဖြည်းဖြည်းနဲ့ရင်းချက်လာတယ်ပရမတ္တကသိတာနဲ့ဒုတိယတ္တကသိတာမတူဘူးဒုတိယတ္တကသိတာနဲ့တတိယတ္တကသိတာမတူဘူးအဲ့ဒီကလေးတွေတစ်ခုနဲ့တစ်ခုပို့ပြီးတော့ရင်းကျက်လာတယ်။အဲ့ဒီကလေးတွေတစ်ခုနဲ့တစ်ခုပို့ပြီးတော့အားကောင်းလာတယ်။ကြည်ကြည်လင်းလင်းပို့ပြီးတော့မြင်လာတယ်။အဲ့ဒီတော့မြင်လာတဲ့ဉာဏ်လေးတွေအစားထုတ်ထုတ်ပြီးတော့ဝင်လာခြင်းကိုအထက်ဉာဏ်ပေါ်လာတယ်လို့ဒီလိုခေါ်လိုက်တယ်။အထက်ဉာဏ်ပေါ်တဲ့အချိန်မှာအောက်ဉာဏ်လေးတွေချုပ်သွားတာပဲ။အောက်ဉာဏ်ချုပ်ပြီးတော့အထက်ဉာဏ်လေးတွေပေါ်ပြီးတော့လာတာ။အဲ့တော့ဉာဏ်တစ်ခုနဲ့တစ်ခုအာကောင်းမောင်ခြင်းမတူဘူးဉာဏ်တစ်ခုနဲ့တစ်ခုမြင်မောင်ခြင်းမတူဘူးဉာဏ်တစ်ခုနဲ့တစ်ခုစူးစူးဆိုင်ဆိုင်သိမောင်ခြင်းမတူဘူးပရမတိတဲ့ဉာဏ်ဤသိပြီးတော့စူးဆိုင်မှုရှိခြင်းမှရှိမှဖြစ်ပေမဲ့နောက်ဉာဏ်တွေကတဖြည်းဖြည်းနဲ့စူးဆိုင်မှုရှိလာတယ်စူးဆိုင်မှုအာကောင်းလာအဲ့ဒါစူးဆိုင်မှုအာကောင်းလာတော့မှအဲ့ဒီဉာဏ်ကကျောင်းနာဖြစ်တဲ့သင်္ခါရသဘောတရားကိုစုံပြီးတော့နိဗ္ဗာန်စီတို့ပြည့်ဝင်သွားတဲ့သဘောရှိတယ်။လောကမမအဖြစ်ပြောကြပါစို့ဆိုလို့ရှိရင်မိလူကျင်တဲ့ပုဂ္ဂိုလ်များသည်ရှိတော့ကဘလုံးနှလုံးကိုပို့ရတယ်။ဘလုံးနှလုံးကိုပို့ပြီးတော့အပူချိန်များတက်လာပြီဆိုရင်အဲ့ဒီနာမှာဘွာကောင်းလေးတွေလက်မောလေးတွေခံထားတယ်။အပူချိန်တက်လာရင်အဲ့ဒီဘွာကောင်းလေးတွေလက်မောလေးတွေဟာမိလေးဖြစ်လာတယ်။အဲ့ဒီမိလေးကိုပြန်ကိုးပြီးတော့ယူရတယ်ဒီတော့ဝါကုန်းလေးတွေလက်မော့လေးတွေမှာဘယ်အချိန်မိကုမလဲမေးရင်တမတ်တဲ့အပူရှင်ဒီဂရီပြည့်တဲ့အချိန်မှာမိကုတာပဲအဲ့တော့ပူရှင်ဒီဂရီပြည့်ဖို့တရာကဘလုံးလေးနှလုံးပွတ်တယ်လို့ကိုအားကောင်းကောင်းနဲ့မြန်မြန်ကြီးပူပေးရတယ်ရောရောလေးပူပေးလို့မရဘူးအားကောင်းကောင်းနဲ့မြန်မြန်ကြီးပူပေးရအဲ့ဒီလိုပူပေးမှအပူရှင်လေးကတစ်ဖြည်းဖြည်းနဲ့တက်လာအဲ့တော့ဘလုံးကလေးကိုပို့လိုက်နည်းနည်းလေးပို့လာလိုက်ရထားလိုက်ဘလုံးကလေးပို့လိုက်နည်းနည်းလေးပို့လာလိုက်ရထားလိုက်ရထားလိုက်ဆိုရင်အဲ့ဒီလိုရထားနေတဲ့အချိန်မှာအပူရှင်လေးကပြန်ပြီးတော့ယော့အဲ့ဒီလိုယော့သွားရင်ဒီအပူရှင်လေးဟာလိုအပ်တဲ့အတိုင်းအတာယော့ဖို့ရမလွယ်တော့ဘူးအဲ့ဒီလိုလိုအပ်တဲ့အတိုင်းအတာမယော့လာဘူးဆိုရင်လည်းဒီအပူရှင်ကမီးကိုမဖြစ်စေတော့ဘူး။ဒါကြောင့်မီးလိုချင်တဲ့ပုဂ္ဂိုလ်တယောက်ဒီအပူချိန်အာကောင်းကောင်းဖြစ်အောင်ကြိုးပမ်းပြရတယ်။အပူချိန်အာကောင်းအောင်လည်းပဲဝလုံးပွတ်တဲ့လူကိုရပ်မထားရဘူး။ဆက်ပြီးတော့ပွတ်နေရတယ်။ဘယ်တော့ကြာကြာပွတ်ရမလဲမေးရင်မီးထွက်ပြီးချင်းပွတ်ရမှာပဲ။မီးမထွက်သေးမချင်းဝလုံးစင်းလေးကိုပွတ်တဲ့လူကိုရထားလို့မရဘူး။ရထားလိုက်တာနဲ့ပြန်ပြီးတော့အေးတော့မယ်အဲ့လိုပါပဲဉာဏ်ရဲ့သဘောလေးကလည်းပဲတရိယာကောင်းကောင်းနဲ့သမာရိယာကောင်းကောင်းနဲ့ဝရိယတရားလေးကိုမြင့်တင်ပြီးတော့ဉာဏ်ကလေးချက်မြအောင်ပြုလုပ်ပြရတယ်အသိကလေးချက်မြအောင်ပြုလုပ်ပြရတယ်အသိနဲ့အမြင်နဲ့ကြည်ကြည်လင်းလင်းနဲ့မြင်လဲအောင်ကြိုးစားပြရတယ်အဲ့ဒီလိုကြိုးစားပြီးတော့ပရမယောနာကိုသိတယ်ဉာဏ်ကြောင့်ကျဆက်တဲ့ဘုံကိုသိတယ်ဉာဏ်အဲ့ဒီဉာဏ်နှစ်ခုမရှိဘူးဆိုရင်မိမိမြင်လိုက်ရတဲ့အသည့်အပေါ်မှာဒိဋ္ဌိမစင်ဘူးအဲ့ဒီလိုဒိဋ္ဌိမစင်တဲ့အတွက်မိမိဉာဏ်ကအထက်ဉာဏ်ကိုမရောက်နိုင်ဘူးမိမိဉာဏ်ကနေပြီးတော့အထက်ဉာဏ်ဖြစ်အောင်အစာထုတ်မပေးနိုင်ဘူးကျေစုပြုတ်မပေးနိုင်ဘူးအဲဒါလို့ဆိုရင်အထက်ညာဘယ်နည်းနဲ့မှရောက်မှာမဟုတ်ဘူးဒါကြောင့်ရှိဥစွာနာမရူပပိစိတဉာဏ်နဲ့ပိစိတပရိကဉာဏ်လို့ခေါ်တဲ့ယုံနာကိုသိတဲ့ဉာဏ်ကြောင်းကျိုးဆက်တဲ့ဘုံကိုသိတဲ့ဉာဏ်တရိဉာဏ်နှစ်မျိုးဟာဝိပဿနာမရှိခင်ကတည်းကဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်များအတွေ့မရှိမနေဖြစ်အောင်စူးစမ်းပေးရမယ့်ဉာဏ်နှစ်ပါးဖြစ်ပါလေ။အရိယနာမရူပပရိစ္ဆေဒဉာဏ်၊ပိစ္ဆပရိကဉာဏ်ဆိုတဲ့ဉာဏ်နှစ်ပါး၊ပ ပြည့်ပြည့်ဝဝဖြစ်သွားပြီဆိုရင်ပရမညာကအရာအလုံးကိုယုံနံသဘောအဖြစ်နဲ့ပဲသဘောပေါက်တယ်။ပုဂ္ဂိုလ်တ attva သရရှာလို့မရဘူးပုဂ္ဂိုလ်တ attva သရအမြင်နဲ့လုံးဝမရှိဘူး။ငါလည်းမရှိဘူးငါအောင်စားလည်းမရှိဘူးငါလည်းမပိုင်ဘူးငါလို့ပြောရတော့တာလည်းပဲတခုမှမရှိဘူး။အဲဒီလိုငါမဟုတ်တဲ့ပုဂ္ဂိုလ်တ attva မနှောတဲ့သူငါသဘောမနှောတဲ့ဒါသဘောတသက်ကိုမြင်လို့ရှိရင်အရဟံနာမရဝပြိစေရညာရတယ်လို့ခေါ်တယ်။ကြောင်းကျော်ဆက်ကမှုဆိုတာကတော့ပရိစ္ဆသမုပ္ပါဒ်သဘောပါပဲ။ပရိစ္ဆသမုပ္ပါဒ်ဆိုတာကြောင်းကျော်ဆက်ကမှုအကြောင်းအကျိုးအကျိုးတွေဖြစ်နေတာကိုပရိစ္ဆသမုပ္ပါဒ်လို့ခေါ်တယ်။အဲဒီလိုအကြောင်းနဲ့အကျိုးဆက်တဲ့ပုံလေးကိုနားလည်တော့မယ်ဆိုရင်ဒါဒုတိယဖြစ်တဲ့ညာရပါပဲ။အဲဒီညာနှမျိုးသာယထားမယ်ဆိုရင်ဖြစ်ဖြစ်မြင်တဲ့အခါမှာဖြစ်ပြမြင်တယ်ဆိုတာကတခုနဲ့တခုမတူတဲ့သဘောလေးကိုမြင်လိုက်တာပဲတခုနဲ့တခုမတူတဲ့သဘောဆိုတော့အဲ့ဒီသဘောလေးကယောသဘောနဲ့လံသဘောအဲ့ဒီသဘောလေးတွေဟာလည်းပဲတခုနဲ့မဟုတ်ပေမဲ့သဘောချင်းတော့တစ်ခါတစ်ခါနဲ့တူနေတတ်တယ်ဒုက္ခဝရဏချင်းဒုက္ခဝရဏချင်းဆက်ကဆက်ကဖြစ်နေတဲ့အချိန်မှာဒုက္ခဝရဏချင်းတူနေတယ်ဒုက္ခဝရဏပြီးတော့ဒုက္ခဝရဏတွေဆက်ကဆက်ကဖြစ်ပေါ်နေတဲ့အချိန်မှာဒုက္ခဝရဏချင်းတူနေတယ်။အဲဒီလိုပဲရောရသဘောကလည်းနာရသဘောတွေကြီးပဲဆက်ကဆက်ကဖြစ်ပေါ်နေတဲ့အချိန်မှာနာရသဘောချင်းတူနေတယ်။ကျင်တဲ့ဘောတွေကြီးပဲဆက်ကဆက်ကဖြစ်ပေါ်နေတဲ့အချိန်မှာကျင်တဲ့ဘောတွေကြီးပဲတူနေတယ်။အဲဒီလိုတူနေတဲ့အထက်ကမှတခုနဲ့တခုပရမတခုဒီဒုတိယတခုမဟုတ်သလိုဒုတိယတခုကလည်းပရမတ္တခုမဟုတ်ဘူးလို့ပရမတ္တခုနဲ့ဒုတိယတခု क्वे ပြနိုင်တဲ့တိတာဌာနတဲ့အမှတ်လက္ခဏာလေးတွေကိုကြည့်ပြီးတော့ဟောတာပရမတ္တခုမရှိတော့ဘူးပြတ်သွားပြီဒုတိယတခုကသိပေါ်လာတာပဲလို့အဲဒီလိုပရမတ္တခုနဲ့မတူတဲ့ဒုတိယတခုဒါကိုမြင်မှဖြစ်ဖြစ်မြင်တယ်ဖြစ်သဘောပြတ်သဘောလေးတွေကိုမြင်တယ်လို့ဒီလိုမှရမှာအဲ့ဒါဆိုရင်ခက်ချင်းချင်းဖြစ်သွားတဲ့သဘာဝတရားကလေးတွေရဲ့ပြောင်းလဲသွားခြင်းကိုမြင်တာကောဖြစ်ပြမမြင်ဘူးလားလို့မင်းပြန်ရှိတယ်။ဥပမာနာရသဘောလေးပေါ်လာတယ်။အဲ့ဒီနာရသဘောလေးကိုစောင့်ကြည့်ကြက်ခတ်နေတဲ့ပြိတ္တနာရသဘောလေးပျောက်သွားတယ်။ပျောက်သွားတာဟာပြတ်တာမဟုတ်ဘူးလားလို့မင်းရင်ဟုတ်ပါတယ်ဒါလည်းပြတ်တဲ့သဘောပါပဲ။အဲ့ဒီပုံမှာပုဂ္ဂိုလ်သတ္တဝါငါမပါစီပဲနဲ့ကျောသဘောလေးနန်းသဘောလေးဒီသဘောနှစ်ယောက်ကိုပဲစိတ်ကလေးနဲ့ပိုင်ပိုင်နိုင်နိုင်လေးသိအောင်ကြိုးစားပေးလိုက်နှိုင်းရင်ဒါအမြင်မှန်လို့လည်းခေါ်နေတာပဲသရုံရသဘောဝါလေးရက်တော်တာဟာဒါပြတ်သွားတဲ့သဘောလေးလို့ခေါ်နေတာပဲသို့တော်အဲ့ဒီပြတ်ပြီးသိတာထင်ရှားတဲ့သဘောရှိတယ်သိတာထင်ရှားတဲ့သဘောရှိလို့ဒီပြတ်လောင်းနေတော့ဒီပြတ်ကိုမြင်အောင်လောင်းနေတော့မိမိတို့ရဲ့ဉာဏ်ကချမျက်တယ်လို့မခေါ်နိုင်သေးဘူး။အဲဒီတော့ဆိုကြပါစို့ပရမနာရသဘောလေးကိုကြည့်တယ်။လုံးလုံးရရနာရသဘောပျောက်ပြတ်သွားတော့မှပြတ်တယ်လို့ဒီလိုထင်လိုက်တဲ့အထင်ကြီးဒါတမအထင်မျိုးဖြစ်တယ်။အဲဒီအထင်မျိုးကြီးလူတိုင်းလူတိုင်းထင်နိုင်တဲ့အထင်တွေပဲ။ဒါကြောင့်မလို့ဒီအထင်မျိုးတော့နဲ့အာဟုရလောက်တဲ့ဉာဏ်မဖြစ်သေးဘူး။ဆိုတော့ဖြစ်ပြသဘောတည်းတော့ဝင်တော့ဝင်ပါလေ။တဒါဆိုတဲ့အခိုက်အတန့်ကာလတစ်ခုအနေနဲ့တတန်းအနေနဲ့ပြီးဆုံးသွားတဲ့ဖြစ်ပြ။တန်တတိဆိုတော့ခေါ်တဲ့အစဉ်ကလေးတစ်ခုပြီးတစ်ခုရပ်ဆိုင်ပြီးတော့နောက်တစ်ခုပြောင်းသွားတဲ့ဖြစ်ပြ။အဲလောက်ပဲဖြစ်ပေါ့ဖြစ်ပါသေးတယ်။ဒါကြောင့်အရင်ဖြစ်ပြဒီဖြစ်ပြလို့ခေါ်ပေမဲ့လို့လည်းပဲအာကိုရတော့တဲ့ဖြစ်ပြမြင်တဲ့သဘောမျိုးမဟုတ်သေးပါဘူးအဲ့ဒါအာကိုရတော့တဲ့ဖြစ်ပြမြင်တဲ့သဘောမျိုးဖြစ်အောင်အဲ့ဒီနာတဲ့သဘောလေးပေါ်လာတယ်နာတဲ့သဘောလေးပြတ်သွားတယ်ကျင်တဲ့သဘောလေးပေါ်လာတယ်ကျင်တဲ့သဘောလေးပြတ်သွားတယ်